ဒီစကားဆက်ထိုးပွဲပေါ်တွန့်ပြန်ကြတာအများစုကတော့ကိုထောက်ခံတဲ့ပါတီပဲကိုထောက်ခံတဲ့သမ္မတလောင်းဘက်ကလိုက်ပြီးပြောကြတာပဲများပါတယ်။ဒါပေမဲ့လည်းတောင်းတဲ့တယောက်အပြိုင်ဆိုင်စကနိုင်းလူပြီးပြောဆိုထိုးနှက်ကြတဲ့ပုံမှာတော့အပြင်းထန်ဝေဖန်သူတွေလည်းရှိပါတယ်။နိုင်ငံလုံးဆိုင်ရာရီပက်ဘလီကန်ကော်မတီ RNC ရဲ့ဥက္ကဋ္ဌရော်နာမက်ဒန်နီယယ်ကသမ္မတထရမ့်ဟာသူပြန်ပြီးရွေးကောက်ခံရရေးအတွက်မိနစ် 90 ကြာယုံကြည်မှုအပြည့်နဲ့အခိုင်အမာပြောသွားပါတယ်။အခွန်တွေတူးကောင်းမဲ့အလုပ်ကံတွေဆုံးရှုံးစေမဲ့ ကျမတို့လူလူဘေးကင်းလုံခြုံမှုကင်းမဲ့စေမဲ့အစွန်းရောက်မူဝါဒတွေကိုထောက်ခံတဲ့ဂျိုးဘိုက်ဒန်ကိုအပြင်းထန်ထိုးနှက်ခဲ့ပါတယ်လို့စကားစစ်ထိုးပွဲပြီးတဲ့နောက်ထွစ်တာမှာရေးပါတယ်။ဒါပေမဲ့ဂျိုးဘိုက်ဒန်နဲ့အပြိုင်သမ္မတလောင်းဖြစ်ဖို့ကြိုးစားခဲ့သူနယူးဂျာစီပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ကိုရီဘူကာလိုထင်ရှားတဲ့ဒီမိုကရက်တွေကတော့ဒုသမ္မတဟောင်းဂျိုးဘိုက် ချင်းတို့တရားမဲ့တဲ့ခေါင်းဆောင်မှုတွေနဲ့ဒီနိုင်ငံကိုဒုက္ခရောက်အောင်လုပ်ခဲ့ပါတယ်လို့အထက်လူတော်မှကိုရီဘူကာကထွတ်တာမှာရေးပါတယ်။လူပူကြီးဆိုရေးဝါရီတွေကိုပြစ်တင်ရှုတ်ချဖို့သမ္မတထရမ့်ကညင်းခဲ့တဲ့အပြင်အစင်းသင်းရှိကြဖို့ဆိုပြီးပြောဆိုခဲ့တဲ့ပေါ်မစ္စတာဘူကာကအထူးပြစ်တင်ဝေဖန်ပါတယ်။စကားစစ်ထိုးပွဲတွင်သမ္မတလောက်နှုတ်ဦးကြားစကားအပြိုင်လူပြီးအော်ဂျီဟစ်ကျဲအခြေတင်ရုပ်တဲပြောဆိုခဲ့ကြတဲ့ပေါ်ဒီပွဲကိုစောင့်ကြည့်ခဲ့သူတော်များများကဝေဖန်ကြပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်လယ်ရီဆာဘတ်တို့ကဆိုရင်နောက်လုံးမဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေကိုဖျက်ပလိုက်ပါတော့လို့တော်မှာ Twitter မှာခက်ပြက်ပြက်ရေးခဲ့ပါသေးတယ်။